လာဟူဒီမိုကရက်တစ်အစည်းအရုံး LDU ကိုယ်စားလှယ်တွေနဲ့ဇူလိုင်လ9ရက်ကြာသပတေးနေ့တုန်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့တွေ့ဆုံဆွေးနွေးပြီး7ရက်နဲ့9ရက်နေ့တွေမှာတော့ညီညာရေးဆွေးနွေးမှုအဖွဲ့နဲ့ဆွေးနွေးခဲ့တာပါစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံရင်အဓိကဆွေးနွေးဖြစ်တဲ့အချက်တွေကို LDU ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ
်တကယ်တော့ဒီတကယ်ရှိမှာတဲ့ federal စနစ်ကိုသွားမယ်ပေါ့နော်ကျွန်တော်တို့ဖက်မှာပြောပြတာတော့အားလုံးပါဝင်တဲ့သူစုဆွေးနွေးဖြစ်လာအောင်လုပ်ချင်တယ်ပေါ့ပါဝင်သိပါဝင်ထိုက်တဲ့သူပါဝင်လာအောင်ဖြစ်စီရှိမှာတယ်ပေါ့နော်နောက်တစ်ခုကတိုင်းသားလက်နဲ့တိုင်းအပြည့်မရတော့ဘူးလို့အတူတကွဆွေးနွေးပြီးမှသဘောတော့မှသူစုဆွေးနွေးအဖြစ်ရှာတဲ့အဲ့လိုဖြစ်စီရှိတယ်ပေါ့နော်နောက်ပြီးတော့ဒီလူသားချင်းဆန္ဒထောက်ထားတဲ့အကူအညီပတ်သားစီမရှိဆောင်ရွက်ပေးမှာဘောနော်အဲ့ဒါလည်းဆွေးနွေးခဲ့တယ
်။ညီညာရေးဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးခြင်းမှာတော့အဓိက27ရာစုပင်လုံကချမှတ်ထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း1-3ပါအချက်တွေကိုရှင်းလင်းဆွေးနွေးခဲ့ကြောင်းပြောပါတယ်။စစ်ကောင်စီဘက်ကတော့ရခိုင်တိုင်းသားလက်နက်ကိုင်တွေနဲ့ဆွေးနွေးစဉ်ကအတိုင်းပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စ၊ညီညာရေးနဲ့ဒေသတွင်းဖွံ့ဖြိုးရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့ညီညာရေးဆွေးနွေးပွဲကို LDU ကအထွေထွေအတွင်းမူကြာစောလမွန်တွဲဘက်အတွင်းမူနဲ့ကြာယာကုတ်ဘူအလုံးမှုဆောင်ကော်မတီဝင်တာဖူးတို့တက်ရောက်ခဲ့တာဖြစ်ပါတယ်။ဥက္ကဋ္ဌကြာကွန်ဆာနဲ့ဒုဥက္ကဋ္ဌကြာဟားကတော့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးပွဲကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ပြီးတက်ရောက်တဲ့ LDU ကိုယ်စားလှယ်အဖွဲ့ကိုအတိအမှတ်မပြုကြောင်းနဲ့အဖွဲ့အစည်းကထုတ်ပယ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ် LDU ပြောရေးဆိုခွင့်ရှိသူကတော့နှစ်ဖက်အကြားသဘောထားကွဲပြားမှုတွေကိုလက်ရှိပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ
်ဒီဒီကမှပြောရောက်လို့ရှိဟိုဖက်ဒီဖက်ဟောပြားဆွေးနွေးနေတဲ့ဒီလိုမျိုးဝင်ဝါကကွဲပြားမှသူကွဲတာတော့မဖြစ်ရှိရှိဘူးပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ဖြစ်စလုံးလုံးနဲ့ဖြစ်စီခြင်းနဲ့ဒါကလည်းတော့လောက်ကလူကြီးနဲ့မဲတယ်သူစီဖြစ်စီခြင်းနဲ့အဲ့ဒါကြောင့်ကြည်ပြာတော့မိမှာပါလို့
လောက်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဒေါ်အေးတီရာမြစ်က LDU အနေနဲ့အဖွဲ့အစည်းရဲ့မူဝါဒအစည်းအဝေးစည်းကမ်းကိုအခြေခံပြီးနှစ်ဖက်ပြန်လည်ဆွေးနွေးဖို့လိုမယ်လို့ရှင်းမင်ကြောင်းပြောပါတယ်ဒါအပြင်အဖွဲ့ရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်ချရမှာလူတို့သဘောထားကိုရယူတင်ကြောင်းလဲအခုလိုဆက်ပြောပါလေ
ဒီသမမြင်လာတော့အလားဟိုတိုင်းရင်းသားတွေရဲ့အတိုးအတွက်လုပ်နေရဲ့ဆိုလို့ရှိရင်ပေါ့ဒါလားလူတို့တွေရဲ့သဘောထားဆန္ဒတွေလည်းယူတင်တယ်လို့သမတော်မြင်တယ်ပေါ့လို့ဒီမျိုးဆုံးဖြတ်ချက်ကြီးကြီးမားမားထားအဲ့လိုမျိုးနေမှာပေါ့အာဒါလူတို့ရဲ့သူကြပြုအဖွဲ့အစည်းတွေလည်းရှိတယ်ပေါ့သူရင်ကျင်းမှုပိုင်းတာရှိတယ်ပါတိုင်းအဖွဲ့အစည်းလည်းရှိတယ်။အမျိုးသမီးအဖွဲ့အစည်းလည်းရှိတယ်။ပြီးတော့ဒီအရက်ဖက်အဖွဲ့အစည်းပေါ့နော်။လူမှုအဖွဲ့အစည်းတွေလည်းရှိရယ်။ဒီအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့သဘောထားတွေပေါ့နော်။ကြာကြီးဖြစ်နေလို့ကျွန်တော်မြင်တယ်
။လောလောဆယ်မှာတော့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးပွဲကိုတက်ရောက်ဖို့တိုင်းသားလက်နက်ကိုင်10ဘွဲ့ကစီရင်ပေးထားပြီး9ဘွဲ့နဲ့ဆွေးနွေးထားပြီးဖြစ်ပါတယ်။ဆွေးနွေးဖို့ကြံရှိနေတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့စစ်ကောင်စီကြားမှာတော့တပ်စခန်း3ခုနေရာရွှေ့ပြောင်းပေးရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာမပြေမလည်ဖြစ်နေတာတွေရှိနေတာကြောင့်ဆွေးနွေးပွဲဖြစ်မဖြစ်ကတော့မရေမရာရှိနေစေဖြစ်ပါလေခင်ဗျာ